မေရီနယ်ညာယူဝင်ဌာနကတောက်ကြနေထုတ်ပြန်လိုက်တဲ့2018ခုနှစ်အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာမြောက်ကိုရီးယား၊အီရန်၊ရုရှား၊မြန်မာနဲ့တရုတ်နိုင်ငံအပါအဝင်နိုင်ငံအချို့ကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့နိုင်ငံလေးအဖြစ်ဖော်ပြထားပြီးဥဇဘက်စတန်နိုင်ငံကတော့ပြည်သူတွေရဲ့အခြေခံရပိုင်ခွင့်ကိုလေးစားလိုက်နာတဲ့နေရာမှာတိုးတက်မှုရှိလာတယ်လို့ကြေညာထားပါတယ်။1998နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဥပဒေအရဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ချိုးဖောက်တဲ့နိုင်ငံတွေကိုစိုးရိမ်ပွေနိုင်ငံတွေအဖြစ်သတ်မှတ်ထားပြီးအမေရိကန်ပြည်ထောင်စုရဲ့တန်ခတ်အေးအေးယူမှုကိုခံရွယ်ရှိတယ်လို့နိုင်ငံသားဤဝန်ကြီးပုံပြီးရောကဆိုပါတယ်။တရုတ်နိုင်ငံရှင်ကျန်းဒေသမှာဘာသာရေးလွတ်လပ်ခွင့်အပေါ်နှိပ်ကွပ်နေတဲ့ကိစ္စကိုအစိုးရခံစားမှာအထူးကံတားတရအဖြစ်ဖော်ပြထားပါတယ်။အလားတူမြောက်ကိုရီးယားနိုင်ငံမှာလည်းပြည်သူတွေရဲ့လွတ်လပ်စွာတွေးခေါ်ယူဆခွင့်နဲ့ဘာသာရေးလွတ်လပ်ခွင့်တို့ကိုညှင်းပယ်ထားတယ်လို့ဆိုပါတယ်။အရှေ့အလယ်ပိုင်းမှာဆိုရင်အီရန်နိုင်ငံဟာဘာသာရေးနဲ့ပတ်သက်တဲ့လွတ်လပ်ခွင့်တွေကိုချိုးဖောက်မှုတွေကိုဖော်ပြပါတယ်1999ကစလို့အီရန်နိုင်ငံကိုအထူးဆွေးနွေးပွဲနိုင်ငံဖြစ်သတ်မှတ်ခဲ့တာပါ